ခရီးယန်တိုင်ဝမ်ကိုဓမ္မမဟုတ်ခရီးယန်ဘုရားကျောင်းတွေကိုအစိုးရမွတ်စလင်အုပ်စုတွေတိုက်ခိုက်လာနိုင်တယ်ဆိုတဲ့အစိုးရမှုတွေကြောင့်ဒီခရစ်စမတ်အခါသမယအတွက်နိုင်ငံအတော်များများမှလုံခြုံရေးတာဝန်ခံတွေကအစစ်မြစ်တရိပ်ပေးချက်တွေကိုထုတ်ပြန်ထားပါတယ်။ကမ္ဘာမွတ်စလင်ဥယျာဉ်အများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံမှာတော့ခရီးယန်တွေကိုပြစ်မှတ်ထားတိုက်ခိုက်မဲ့အကြမ်းဖက်မှုတွေကိုတားဆီးနိုင်ဖို့အတွက်နိုင်ငံတော်ရဲတပ်သား 8,000 နဲ့စစ်သား 6,000 ခွဲချထားတယ်လို့လုံခြုံရေးဆိုင်ရာတာဝန်ခံတွေကပြောပါတယ်။ခရီးယန်ဘုရားကျောင်းတွေထဲမှာရောပျော်ပွဲရှင်ပွဲကျင်းပတဲ့နေရာတွေနဲ့ခီးသွွားတွေကျက်စားရနေရာတွေမှာလုံခြုံရေးတွေချထားတာမို့ခရစ်စမတ်နဲ့နှစ်သစ်ကူပွဲတော်တွေကိုအနှောက်အယှက်ဖြစ်ဆင်နွှဲခွင့်ရမယ်လို့မျှော်လင့်ကြောင်းအင်ဒိုနီးရှားရဲချုပ်ဗိုလ်ချုပ်ကြီးဆူတမန်ကပြောပါတယ်။ဗိုလ်တပူးနေကတော့အရှေ့ပိုင်းအန်ဘွန်ခဲမှာခရီးယန်ဘုရားကျောင်းအပြင်မှာကားတစ်စီးဘုံခွဲတိုက်ခိုက်ခံခဲ့ပြီးထိခိုက်ဒဏ်မှုမရှိပေမဲ့အခုဒီဘုံခွဲသူကိုမမေ့သေးပါဘူး။တချိန်တည်းမှာပဲပါကစ္စတန်မှာကျောင်းတစ်ကျောင်းမှာလူပေါင်းရာချီအသက်ခံခဲ့ရတာမို့ခရီးယန်အတိုင်းဝိုင်းဟာတည်ဆုံးသူတွေကိုလေးစားတဲ့အနေနဲ့ပွဲတော်ကိုရိုးရိုးရှင်းရှင်းပဲကျင်းပပြီးဆူတောင်းပွဲတွေပဲလုပ်ဖို့စီစဉ်ထားတယ်လို့ဒေသခံခရီးယန်တွေကပြောပါတယ်။ကင်ညာနိုင်ငံမှာလည်းအယ်ရှာဘပ်ဆိုမာလီယာစစ်သွေးကြွတွေကခီးတဲ့တင်ဘတ်စကာရီကိုတိုက်ခိုက်မှုတွေအများပြားလုပ်ခဲ့တာမို့လုံခြုံရေးတွေကိုတုံ့ပြန်ချပါတယ်။နိုင်ဂျီးရီးယားမြောက်ပိုင်းဒေသကဘော်နိုပြည်နယ်မှာအစောဘူကိုဟာရမ်စစ်သွေးကြွအဖွဲ့တိုက်ခိုက်မှုမလုပ်နိုင်အောင်900ကျားရင်းအသွားလာမလုပ်ရလို့အမိန့်ထုတ်ပြန်ထားပါတယ်။